ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်ချင်းချင်းကြားမှာစီးရီးတင်းမှနေမှုတွေကြောင့်ဒေသရဲ့ကြေးရွာသားနှစ်ထောင်လောက်ကဆွေးပြေးတင်းဆောင်နေရပါတယ်။ပို့ဦးလက်နက်ကိုင်အဖွဲ့ BNLO
နဲ့တောင်ပိုင်းရှမ်းပြည်တမန်တော်တို့ကြားတိုက်ပွဲတွေကြောင့်မိုင်းပန်ဒေသခံ900လောက်ကယူဒီလူအက်စီဝါတပ်ဖွဲ့နေမြေထဲမှာတင်းဆောင်နေရတယ်လို့ရှမ်းတပ်ဖွဲ့ချင်းချင်းကြားတိုက်ပွဲတွေကြောင့်လည်းဒီပေါ်မြို့နယ်ထဲမှာစစ်ဘေးရှောင်ထောင်ထဲချီပြောင်းတောင်းတင်းနေစေဖြစ်ပါတယ်။ပြည်စုံကတော့ထိုင်းချီဆိုင်ဖြူရီမြန်မာပိုင်းတရင်တောက်နိုင်ကွင်းကတင်းပေးပို့ထားပါတယ်ရှင်။
โอเคป่ะชั้นมีเนี่ยตอนบ่ายไม้บ่ายมื้อเนี่ยมาพี่อันเนลูปู่มื้อราลุ้มเหยียบพั่วจุเนี่ยอาซีเอสเอสตองบ่ายชั้นมีตาพั่วผิดปัวหมู่จ้ะตันลุยมีกูพั่วพี่เนี่ยยักกันนี่ตึ้งช่องล่ะเด้ชื่อช่องเลยจ้ะเนาะพี่เป็นไอ้นะจังงานนี่ซาไปมาอกุฉิ่งตีบ่เนาะอะอย่างงายาวินเจนแล้วสิบ่พี่เนาะยักสิละเนี่ยบ่ตันนี่ได้อยู่เนาะอัตตะไหนซ้นชีวากูตามหมู่ดิกันนี่ไทซ่าหมู่เด้เนาะอัตตะไหนซ้นเปลี่ยนเส้นทางม
ကွန်ပိုင်းလောက်မှာဖြစ်ပွားခဲ့တဲ့ပိုးလက်နက်ကန်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်လက်နက်ကန်နှစ်ဖွဲ့ကြားစီးရီးပဋိပက္ခကြောင့်ဒီဇင်ဘာ25ရက်နေ့ကနေကနေ့အထိထွက်ပြေးလာနေတယ်လို့ဥညိတန်းကဆိုပါတယ်တိုက်ပွဲတွေကြောင့်ပိုးရွာသားတွေနေရကနေတင်းရှောင်နေရတဲ့ဖြစ်စဉ်ပေါ် BNL ပိုးမျိုးရာလူမျိုးရေးဖွဲ့ချုပ်ဗဟုလုံမှုဆောင်ကော်မတီဝင်ဘူမှုခွန်မင်းသိန်းကအခုလိုပြောပါတယ
်ဒီပဋိပက္ခရဲ့နောက်ဆက်တွဲလို့လည်းပြောလို့ရအဓိကတော့သာသားတွေကစိတ်ချောက်တာပေါ့နော်စိတ်ချောက်တော့ရွာသားတွေကလည်းဘယ်မှမနေနိုင်တော့အမျိုးအစပြည့်ပေါ်လေးတွေဖြစ်တာပေါ့နော
်ပိုးရွာသားတွေနေရကနေတင်းရှောင်နေရတာဟာRCSF ရဲ့ချင်းချမှုကြောင့်လို့ BNL ဆွဆွဲချက်ဟာမဟုတ်မှန်ကြောင်း RCSF ပြောခွေရပူမှုကြီးဆိုင်ဦးကပြင်းဆိုပါတယ
်။ဘာသာလို့မှလားနော်။ဆန်ပြီးတော့မှာပေါ့။ဘိုးကလာလေးတချို့ပေါ့နော်။နောက်ပဲချန်ကိုပြီးစောင်းနေကြတယ်ပြောလို့ပြောတယ်။မှဆိုရင်သူတို့ဒီကတက်တွေကနော်ဒီခေါ်လာတော့ပြည်သူတွေချင်းခောက်တာတို့ကမလုပ်ရဘူးမလုပ်
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့ RCSSS နဲ့မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPPSS တို့ကြားမနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ
်။တပ်ဖွဲ့ဖြစ်တာနောင်ကောကြီးအနောက်မှာဗျ။ဒီဘောမြို့နယ်ဆက်ရပါ။မနေ့ကဒနာခန့်ကြတာပြလာရ။ RCSSPP ဗျ။ရတာတော့ဘာမှမဖြစ်ပါဘူးဗျ။သူတို့တွားပြင်းမှာဖြစ်လို့ဗျ။
RCSF ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတည်မပြုနိုင်သေးပေမဲ့အဲ့ဒီဒေတာဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာကိုတော့အတည်ပြုပြောဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်ရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲကြောင့်စစ်ရှောင်1400ကျော်ရောက်ရှိနေတယ်လို့တီဘောမြို့နယ်နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်။တိုက်ဆောင်လာတဲ့ဒီဖုံးကြောင်းတွေပါဒီမှာတော့အလုံးပေါင်းလူကြီး1480ရှိတယ်။ဒါတွေကများတယ်ဆိုတာကကျွန်တော်တို့တွန်ကျိုင်းနာအဲကုန်းစော့ပါနော်။ဘူနာရွာตาลงยัวบ่เนาะจนน่ำหมอลงก้งส่งยัวไอ้ยัวนี่ก็นี่จนมาถอดละจ้ะล่ะดิ
စစ်ရှောင်ရွာသားတွေဟာဒီဘောမြို့ဖုန်ကြီးကျောင်းဆိုင်9ခုမှာခိုးလုံနေကြတာဖြစ်ပြီးနေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီဇင်ဘာ22ရက်နေ့ကနေ25ရက်နေ့ထိဒီဘောမြို့နယ်တွင်ရှမ်းသက်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရွာပေါင်းဆယ်ရွာကလူဦးရေ1200ကျော်နေရဆုတ်ခွာနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကနေသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်သက်ကူးနှစ်ရှိနမ်ဘလူမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တမ်းဘလောင်တပ်ဖွဲ့တို့ကြားတိုက်ပွဲကြောင့်မန်ဆန်ဖုန်ကြီးကျောင်းမှာစစ်ဘေးခိုလုံနေရတဲ့နာငူနာဟန်နောင်အော်ရွာကရွာသား400ကျော်ဟာဒေသတွင်းချင်းနေငြိမ်သက်လို့မနေ့ကနေရရင်းကိုပြန်တွားခဲ့ပြီလို့မန်ဆန်စစ်ရှောင်ကူညီရေးဖွဲ့ဝင်တွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတိုက်ပွဲငြိမ်သက်နေပေမဲ့အဖွဲ့ချင်းချင်းကြားမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်စည်ရည်သိမ်းမှနေဆဲဖြစ်တယ်လို့ပြည်ပကဖြစ်ပေါ်ရသည်တာကကြေးရွာသားတွေကလည်းစစ်ဘေးရှောင်ဖြစ်နေရကနေသိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
Thank you ရင်တင်ပေးပို့ထားတာဖြစ်ပါတယ်